ပိနိုင်ငံ၉ဘဏ်အုပ်ချုပ်ခွင့်ရကက်တလိုးနီးယားဒေသရဲ့သမ္မတဟောင်းကာစ်ဖျူချ်ကမွန်ကိုဒီကနေ့ဂျာမနီမှာဖမ်းဆီးလိုက်ပါတယ်။ဒိမတ်နိုင်ငံကနေဂျာမနီနိုင်ငံကိုနှက်ဆက်ဖြတ်ကျော်ဝင်ရောက်လာချိန်မှာဖမ်းဆီးတာလို့ဂျာမနီရဲ့အဖွဲ့ကပြောပါတယ်။မစ္စတာဖျူချ်ကမွန်ဖမ်းခံရတာကိုသူ့ရဲ့ရှင့်နေက Twitter လူမှုကွန်ရက်မှာအတူတူရေးသားထားပြီးမစ္စတာဖျူချ်ကမွန်ကဘယ်ဂျီယံကိုတွားရောက်ခဲ့တာလို့ပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကကက်တလိုးနီးယားလွတ်လပ်ရေးလူထုဆန္ဒခံယူပွဲမှာသူ့ရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးစပိန်အစိုးရကဖန်ဝရံထုတ်ခဲ့ပြီးတဲ့နောက်မှာမစ္စတာဖျူချ်မန်ကဘယ်ဂျီယံကိုကနဦးထွက်ပြေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းစပိန်နိုင်ငံကနေခွဲထွက်ရေးကြီးညာဖို့ကြိုးစားမှုအတွေ့သဘုံထားမှုနောက်တခြားပြစ်မှုတွေနဲ့ကက်တလန်ခွဲထွက်ရေးခေါင်းဆောင်73ဦးကိုဆွဲချက်တင်ဖို့စပိန်တရားရုံးချုပ်ကပြီးခဲ့တဲ့တောက်ချာနေ့ကဆုံးဖြတ်ခဲ့ပြီးတဲ့နောက်အခုလိုဖမ်းဆီးတာဖြစ်ပါတယ်။စပိန်နိုင်ငံကထုတ်ထားတဲ့နိုင်ငံတကာဖန်ဝရံနဲ့ဂျာမနီရဲကမစ္စတာဖျူချ်မွန်ကိုဖမ်းဆီးခဲ့တာပါ။ရာထူးကဖယ်ရှားခံရတဲ့ကက်တလန်ခေါင်းဆောင်အနေနဲ့စပိန်နိုင်ငံမှာထောင်ဒဏ်25နှစ်ကြာခံနိုင်ရတဲ့အရေးနဲ့လည်းရင်ဆိုင်ရနိုင်ပါလိမ့်ရှင်။